ိုင်းစင်ရနိုင်ငံတောင်းတွေလဲလှယ်တဲ့လုပ်ငန်းတွေအနေနဲ့အမေရိကန်ဒေါ်လာကိုဗဟိုဘဏ်ကနေ့စဉ်သတ်မှတ်ပေးထားတဲ့ရင်းမျိုးလဲလှယ်နှုန်းရဲ့အထက်အောက်3.5%ခန့်အတွင်းမှာပဲအယောင်းဝယ်ပြုလုပ်ရမယ်လို့ဗဟိုဘဏ်ရဲ့တာဝန်ရှိသူကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမုံကပြောပြမှာပါရှင်။
နိုင်ငံသားငွေကိုတရားဝင်အယောင်းဝယ်လုပ်ခွင့်ရတာတဲ့လုပ်ငန်းတွေအနေနဲ့ဗဟိုဘဏ်ကနေ့စဉ်သတ်မှတ်ပေးရတဲ့ရင်းမျိုးငွေလဲတန်ဖိုးရဲ့အထက်အောက်3.5%ခန့်အတွင်းမှာပဲအယောင်းဝယ်လုပ်ရမယ်လို့ဗဟိုဘဏ်ကနိုဝင်ဘာလ9ရက်နေ့ညနေပိုင်းမှာထုတ်ပြန်လိုက်ပါတယ်။ဒီညင်ကြချက်ကိုနိုဝင်ဘာလ10ရက်ကစပြီးလိုင်စင်ရငွေလဲလုပ်ငန်းအားလုံးကလိုင်းနိုင်ရမှာဖြစ်တယ်လို့ဗဟိုဘဏ်ရဲ့ဒုဥက္ကဋ္ဌဦးဝင်းတော်က VOA ကိုပြောပါတယ်
။ဒီလက်ပြဘဏ်လေးဒီလေကြည်ရတဲ့ဒါမှမဖြစ်မနေချင်ကြဘူး။တော့ကုန်ပြားနေပြီးတော့ဆက်ရမနေချင်ပါတော့ပါ။ဒီသိနေမှုတခုလုပ်တာပါပဲ။ဒီလိုကြီးမှာအလုံးစုံပြည့်တယ်မှာမဖြစ်အောင်လိုက်လာတခုနေနဲ့ဒါ limit တခုပဲနော်
။ license ပြင်ပငွေလဲကောင်းတာတွေကတော့ဒါဟာဒေါ်လာအလုံးစုံပြတ်မတက်အောင်ဗဟိုဘဏ်ဘက်ကလှုပ်ဆောင်မှုတခုလို့မြင်ပါတယ်။ဒေါ်လာနဲ့ကျပ်ငွေလဲလဲနှုန်းဈေးကွက်အပြောင်းလဲကတော့နိုဝင်ဘာလ10ရက်နောက်ပိုင်းမှာပဲ။ခံမနိုင်လိမ့်မယ်လို့ငွေလဲလုပ်ငန်းလုပ်ငန်းတွေတချို့ကပြောပါတယ်
။ဒီမှာဒီဒေါ်လာရခုဒီမှာတအားတန်ပြတ်နေတယ်လေ။ဒီပုံမှာအနေထားရဆိုရင်ဒေါ်လာဈေးတန်တစ်ခုကအဲ့ဒါကြီးတစ်ခုပို့ဖို့လေ။အော်မအနေကတော့ဒေါ်လာကိုသူတို့အနေထားတစ်ခုပေါ့နော်ဆွဲထည့်လိုက်ရတော့ရှင်နေချင်
း။ရန်ကုန်ကကမ္ဘာရွှေနဲ့ဒေါ်လာဈေးကွက်အကြံပေးလုပ်ငန်းတစ်ခုရဲ့တာဝန်ခံတယောက်ပြောသွားတာပါ။ဗဟိုဘဏ်ကပြီးခဲ့တဲ့အောက်တိုဘာလထဲမှာ American Dollar တန်ပေါင်း130ကိုထုတ်ရောင်းခဲ့ပါတယ်။ဒါက February လနောက်ပိုင်းမှာအများဆုံးရောင်းချခဲ့တာပါ။ငွေမာလတစ်ရက်နေမှာ American Dollar တန်30ကိုနောက်ဆုံးအချိန်ထုတ်ရောင်းပြီးကြားထဲမှာထုတ်ရောင်းတာမျိုးမရှိသေးပါဘူး။ဗဟိုဘဏ်ကပုံမှန်ထုတ်ရောင်းနေမယ်ဆိုရင်တော့ဒေါ်လာဈေးကွက်ကိုအတိုင်းအတာတစ်ခုအထိထိန်းထားနိုင်လိမ့်မယ်လို့ရန်ကုန်တိုင်းရွှေလုံငန်းရှင်များအတင်းဥက္ကဋ္ဌဦးမျိုးမြင့်ကပြောပါတယ
်။ဒေါ်လာဈေးရတဲ့ထုတ်နေအောင်တော့ဒီလိုနဲ့ကျင်းနေတော့ထုတ်ရောင်းနိုင်တော့တတိယကြာပါတော့။ဒါနဲ့ဒီဆိုရင်တော့ပြောရဲဖြစ်တတ်သွားမှာကြာတယ်။စချင်းရောဆက်နိုင်နေပြီ။
နိုဝင်ဘာလ9ရက်နေ့မှာဗဟိုဘဏ်ကတက်မှတ်ထားတဲ့ American Dollar ရဲ့တန်ဖိုးဟာ1985ကျပ်ဖြစ်ပါတယ်။ပြင်ပကငွေလဲလုပ်ငန်းတွေမှာတော့ Dollar ကို1925ကျပ်ကနေ1948ကျပ်ကြားမှာအယောင်းဝယ်လုပ်နေကြတာပါ။မြန်မာရွှေဈေးကတော့အခောက်ရွှေတစ်ကျပ်တော့18,900ကျပ်ဝန်းကျင်ဈေးရှိပါတယ်။တရုတ်နှစ်တစ်ကူးချိန်ကလည်းနှီးကပ်လာတဲ့အတွက်ကမ္ဘာရွှေဈေးကလည်းအမြင့်ပိုင်းမှာရှိနေအောင်ပါ။ဒီတော့တွင်ပြည်တွင်းကပို့ကုန်လုပ်ငန်းရှင်တွေရဲ့ဒေါ်လာဝင်ငွေကိုတစ်လအတွင်းစင်ရှင်းပေးရမယ်လို့ဗဟိုဘဏ်ကထုတ်ပြန်ထားတာလည်းရှိတဲ့အတွက်ဈေးကွက်မှာဒေါ်လာဝယ်ယူမှုတွေများလာနိုင်တယ်လို့ခန့်မှန်းပြီးဒေါ်လာဈေးတကြောပြန်တိတ်ပြတ်နေကြတယ်ဖြစ်ပါတယ်ခင်ဗျာ